ကြီးခွင့်အားကုလိုဗီဒီယိုကိုလက်ခံပြီးတော့တွေ့ဆုံပြီးဖြေချပြီးကျေးဇူးအများကြီးတင်ပါတယ်ကျွန်တော်အရင်ဆုံးမိကျင်နာကရခိုင်ရေးနဲ့ပတ်သက်လို့အမေရိကန်ပြည်အောင်စုရဲ့ရည်တည်ချက်ပါဆိုတော့ကမနေ့ကကြေညာပါတယ်ရခိုင်ရေးနဲ့ပတ်သက်လို့အဓိကဒီဝန်ကြီးဒုက္ခတွေရောပြည်တွင်းမှာရှိတဲ့ IDPC ကိုပေါ့ပါသူတို့ဒီအကူအညီဒေါ်လာ32တန်းပေးဖို့ဆိုပြီးတော့ကြေညာပါတယ်ဒါပြင်တမနာထရမ့်ကလည်းဒီရခိုင်ပြည်ထောင်နဲ့ပတ်သက်ပြီးတော့ဟိုပြည်လေအောင်လို့ဖြည့်ရှင်းနိုင်ဖို့ဆိုတော့ UNSC ခေါ်ဖို့ဆိုပြီးတော့တိုက်တွန်းပြောဆိုနေတာရှိပါတယ်ဒီပုံမှာမြန်မာနိုင်ငံရဲ့ရည်တည်ချက်အမြင် American Policy ပေါ့ဘယ်လိုမြင်ပါလဲခင
်ဗျာပထမဆုံးကတော့လမ်းညွှန်ကျွန်တော်နဲ့ဒီလို BU နဲ့မြန်မာနိုင်ငံတွေအများကြီးကျေလွတ်တင်ပါတယ်နောက် American Policy နဲ့ပတ်သက်လို့တော့ American နိုင်ငံဟာလမ်းညွှန်ကိုသိတဲ့အတိုင်းပေါ့နော်ကျွန်တော်တို့မြန်မာနိုင်ငံဒီမိုကရေစီကူးပြောင်းရေးကိုတက်တက်ကြွကြွထောက်ခံအပ်ပေးတဲ့နိုင်ငံဖြစ်ပါတယ်အဲ့တော့ကျွန်တော်တို့နိုင်ငံကဒီမိုကရေစီလမ်းညွှန်ကနေပြီးတော့သူပြင်သွားအောင်ဒီမိုကရေစီဒီတုံ့ပြန်မှုအောင်မြင်အောင်ဆက်လက်ပံ့ပိုးမယ်လို့ကျွန်တော်မျှော်လင့်နေဒီလူသားချင်းစာနာထောက်ထားမှုအကူအညီပေးဖို့ကျွန်တော်တင်လဲဒါဟိုဦးစားပေးလုပ်ငန်းနဲ့ဆောင်ရွက်နေတယ်ကျွန်တော်တို့ကကြိုးစားပါတယ်ဒါတခုတော့ရှိတာကတော့ဒီဒေနမီဒီယာပြောနေကြတာအဲထွက်ပြေးလာတဲ့လူတွေကဒီဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးတဲ့လူတွေပဲမြင်ရတာပေါ့နော်ဒီဘက်မှာလည်းကျွန်တော်ချင်းမှဟိုတောင်းတဲ့ချီပြီးတော့ဟိုဟာပေါ့ဟိုတိတ်ချောင်နေရလူတွေအများကြီးရှိရဖြစ်ပါတယ်အဲ့ချက်ကိုဟိုအမေရိကန်နိုင်ငံကတော့နားလည်မှုရှိရတယ်ကျွန်တော်တို့ယူဆပါတယ်။နောက်အမေရိကန်နိုင်ငံရဲ့ဝန်ထမ်းတွေမှာလည်းမြန်မာနိုင်ငံရဲ့မြန်မာနိုင်ငံအစိုးရအနေထားဒေါ်ဆန်းစုကြည်အနေထားကိုနားလည်တဲ့ပုံစံတွေရှိတယ်လို့ကျွန်တော်တို့ယုံကြည်ပါတယ်။နောက်တစ်ခုကတော့ဒီတော်လိုက်ဒေါ်နယ်ထရန့်ထွေထွေညီလာအဖွဲ့မိန်ဝန်းမှာတော့ဒီဟာဦးစားပေးတဲ့အနေနဲ့တော့ထည့်သွင်းပြောကြားခြင်းမရှိပါဘူး။ဒါပေမဲ့နောက်တစ်ခါဒီသမ္မတပြောကြားတဲ့အထက်မှာတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့လူမျိုးရေးကောင်စီမှလည်းဆွေးနွေးကြတယ်လို့ကျွန်တော်တို့ကပြောတာကိုတွေ့တော့ကျွန်တော်လည်းအားသိနေပါလေအဲ့တော့ဒီကိစ္စကတော့ကျွန်တော်တို့အနေနဲ့မြန်မာနိုင်ငံကဟိုဒါမြန်မာနိုင်ငံရဲ့ဖြစ်ချင်းတဲ့ခံမှာ forward looking ပေါ့နော်ရှေ့ဘယ်လိုဆက်သွားမယ် approach နဲ့သွားပြီးတော့ပြဿနာကိုဘယ်လိုဖြေရှင်းမယ်ဆိုတဲ့အချင်းကပုံကိုဆိုနေသွားကြပါတယ်ဒီပြဿနာကြောင့်ဖြစ်ပေါ်တာကြောင့်ဟိုဝေဖန်မယ်အပြစ်ပေးမယ်ရှုံးချမယ်ဆိုတဲ့ approach မျိုးနဲ့မသွားဘဲနဲ့ဒီပြဿနာဖြေရှင်းကိုအထောက်အကူပြုတဲ့နည်းလမ်းမျိုးနဲ့ဖြေရှင်းသွားမယ်လို့မျှော်လင့်ပါတယ်နောက်တစ်ခုကတော့ကျွန်တော်တို့ဒီလူသားချင်းစာနာဖောက်ထားရေးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့နိုင်ငံကနေပြီးတော့ဒီဟိုပါပေါ့ Red Cross Movement နဲ့ပေါ့နော်ဒီ ICRC တို့နောက်ပြီးတော့ကျွန်တော်မြန်မာနိုင်ငံကြက်ချင်ကြီးတို့လို့ဖွဲ့စည်းပြီးပါဝင်တဲ့ Red Cross Movement နဲ့ကျွန်တော်မြန်မာနိုင်ငံဆိုအနေညှိနှိုင်းပြီးတော့ကျွန်တော်တို့လူသားစာနာရင်းအစီအစဉ်ကိုလည်းကျွန်တော်တို့စတင်ဆောင်ရွက်နေပါပြီနောက်ပြီးတော့အဲ့ဒီမှာလည်း American အပါအဝင် American တာမကြီးတို့ UK တာမကြီးတို့ပေါ့နော်နောက်ဒိမတ်တို့ဒီဆွေးနွေးညှိနှိုင်းတယ်မှာသူတို့ကလည်းပါဝင်ပါတယ်အဲ့တော့ဒီကျွန်တော်တို့မှာလည်းအဓိကကတော့ဒီဒုက္ခရောက်နေတဲ့လူတွေကိုအကူအညီပေးနေတဲ့ Humanitarian Assistance ရန်တရားတခုရှိနေဖို့အရေးကြီးပါတယ
်ခုနကဝန်ကြီးပြောသွားတဲ့အထက်မှာလည်းပါတယ်ချက်ချင်းလှုပ်ရှားမှုနဲ့အကူအညီတွေပေးဖို့လုပ်တယ်ဒါပေမဲ့မနေ့ကပဲဒေသခံတွေတချို့ကတန်တရားနဲ့နည်းနည်းပြဿနာလေးတက်ကြတယ်အဓိကတော့ဒီချက်ချင်းဒီဖွဲ့ရဲ့အကူအညီပေးမဲ့ကိစ္စကိုဒေသခံဟန်တားနေနေအဲ့တော့တကယ်တမ်းနိုင်ငံတကာအကူအညီတွေကပေးကြမယ်ဆိုရင်ရောတကယ်လက်တွေ့လုပ်ဖို့အတွက်အခက်အခဲတွေများကြီးရှိနိုင်လားရခိုင်ပြည်သား
ကျွန်တော်တို့အဓိကကတော့အဲ့ဒီအခက်အခဲတွေရှိတယ်ပေါ့ဒါပေမဲ့အပြည်ဒီဘက်ကတော့အလွယ်လေးပြောကြတယ်ဟာလူခွေဟိုဟောလူသားချင်းစာနာအခွင့်အရေးတွေဟိုလက်ခံမှုပြောတယ်အဲ့တော့ပြောရရင်ကျွန်တော်တို့အနေနဲ့ဟိုဟောပေါ့နော်ဒေတာမှာလက်တွေ့ကောင်တွေပေါ်တဲ့ခါမှာတော့ပေါ့နော်ဒီကွန်မြူနတီနှစ်ခုဟိုနှစ်ခုလုံးတစ်ပတ်ကျွန်တော်တို့ကတော့ဒါနှစ်ဦးနှစ်ဖက်လုံးကိုဟိုမခွဲမခြားပဲအကူအညီပေးဖို့ဆိုကျွန်တော်တို့လက်ခံပါတယ်အစဖြင့်ချက်ချင်းဒီဖွဲ့နယ်လည်းအဲ့လိုပဲပြောထားပါတယ်အဲ့တော့ဒေတာမှာတော့ခုနဒီဟာနဲ့ပတ်သက်ပြီးတော့တစ်ဖက်လူတွေကိုသူတို့တွေကအချမ်းဖက်သမားတွေနဲ့ဆက်နွယ်လူတွေဆိုတော့အဲ့လိုယူဆထားတဲ့ခါကျတော့တစ်ဖက်ကိုပံ့ပိုးပေးတဲ့အသည့်အချမ်းဖက်သမားကိုပံ့ပိုးပေးရလို့သူတို့ယူဆကြပြီးတော့တန်းမွေမှုရှိပါတယ်ဒါပေမဲ့ဒါကတော့တရားဥပဒေစိုးမိုးရေးနဲ့ကျွန်တော်တို့ကင်တွယ်ရမှာဖြစ်ပါတယ်ခုမနေ့တနေ့ကချက်ချင်းဒီအဖွဲ့အကူညီမဲ့တင်မောကိုဝိုင်းဝန်းပြီးတော့ဟိုဟိုပါပေါ့နော်ဟိုအနောက်ရှေ့ပြီးတဲ့အဖွဲ့တွေလည်းဒါကျွန်တော်တို့ဟိုကျွန်တော်တို့ဒီရဲတပ်ဖွဲ့တွေစီလုပ်ပြီးတော့သူတို့တွေကိုဟိုအေးအေးမြူမြူတွေလည်းပြုလုပ်ခဲ့ပါတယ်အဲ့တော့ကျွန်တော်တို့မြန်မာပြည်သူပြည်သားရဲ့ရခိုင်နဲ့ဟိုဟာတွေနည်းနည်းရတော့လေလူသားချင်းစာနာမှုထောက်ထားအကူအညီပေးမျိုးကိုတော့ကျွန်တော်တို့လက်ခံအောင်နားလည်ယုံကြည်အောင်ဒါအစိုးရအနေနဲ့တိုက်တွန်းပေးရမယ့်အခြေအနေရှိပါတယ်အဲ့တော့ဒါဒီဟိုဘာသာရေးနဲ့မဆိုင်ဘူးဒါတာဟိုကျွန်တော်တို့လူသားချင်းအကူအညီပေါ့ဆင်းရဲဒုက္ခရောက်နေတဲ့လူတွေအကူအညီတဲ့ဆိုတဲ့အားမျိုးပေါ့ကျွန်တော်တို့ရွေးချယ်ချက်ရှင်ဒီအဖွဲ့ရွေးချယ်ထားခြင်းကဒါပြင်ချက်ချင်ဒီဒီ ICRC ပေါ့သူတို့က apolitical ပေါ့နော်ဟိုနိုင်ငံရေးနဲ့မပတ်သက်တဲ့အဖွဲ့အစည်းသူတို့ကအကူအညီပံ့ပိုးရေးပေးဖို့ပဲသူတို့ပံ့ပိုးစားတယ်ဒါကြောင့်သူ့ကိုလည်းကြားနေတဲ့အဖွဲ့အစည်းမျိုးလို့သူနဲ့ရွေးချယ်ပြီးတော့တမင်သူ့ကိုရွေးချယ်ပြီးတော့ဒီလူသားချင်းစာနာတော့အကူအညီပေးဖို့ဟိုကျွန်တော်တို့ဟိုစီရင်ဆောင်ရွက်နေဖြစ်ပါတယ်အဲ့တော့ဒီလို ဟိုနည်းနည်းဟိုပါပေါ့နော်တချို့လူတွေနဲ့ဆွေးရတဲ့လူနည်းစုချို့အဲ့ကန့်ကွက်တာတွေတော့ရှိကောင်းရှိနိုင်ပါတယ်ဒါအမဲ့ဒီလိုစိန်ခေါ်မှုတွေကျွန်တော်တို့ကြော်လာအောင်ကျွန်တော်တို့အစိုးရအနေနဲ့ဟိုတရားဥပဒေပိုင်ခန့်နေပြီးတော့ကျွန်တော်တို့ကလုပ်ရမယ်နောက်ပြီးတော့ပညာပေးတဲ့အနေနဲ့လည်းစီယုံမှုတွေပြုလုပ်ရမယ်လို့ကျွန်တော်
ကြည့်ပါတယ်နောက်ချက်ကတော့ဒီချမ်းဖတ်မှုတိုက်ဖျက်ကိစ္စပါဘာလို့ဆိုအခုအာဆာကိစ္စကနိုင်ငံတကာတချို့ဒီတခြားနိုင်ငံကကုန်ရက်တီနဲ့ပတ်သက်တယ်လို့ကျွန်တော်သိထားပါတယ်အဲ့တော့ဘမ္ဘာအင်းဒီချင်းရှိတဲ့အင်ဒိုနီးရှားလိုပါကစ္စတန်လိုဘင်္ဂလားဒေ့ရှ်လိုဒီလိုနိုင်ငံတွေနဲ့ကောဒီအကြမ်းဖက်မှုတိုက်ဖျက်ရေးနဲ့ပတ်သက်လို့ကောဒီကိစ္စနဲ့ပတ်သက်လို့ဆက်ဆက်ပြီးတော့ဆောင်ရွက်တော့ဖို့ရှိပါလား
ကျွန်တော်တို့အင်ဒိုနီးရှားနဲ့အင်ဒိုနီးရှားလိုပါလို့လဲကျွန်တော်တို့နဲ့အမတန်ဟိုတမန်ကြောင်းလဲချစ်ချစ်ချင်းနေနိုင်ငံလဲဖြစ်ပါတယ်အင်ဒိုနီးရှားနဲ့ကျွန်တော်တို့နိုင်ငံလဲဟိုနားလဲဆန္ဒမှုလဲရှိတယ်သူတို့ကလဲဒီတက်တနာဖြစ်ရှင်ကိုမြန်မာဆွေဖြစ်ရှင်တာကိုဆိုတော့ဟိုပေါ်ပြုသောနဲ့ဝိုင်းရုံးကူညီပါမယ်အနေထားလို့ရှိပါတယ်မကြာသေးမီကပဲကျွန်တော်တို့ကျွန်တော်မှာကျွန်တော်တို့အင်ဒိုနီးရှားနဲ့ကျွန်တော်အကြံဖက်တိုက်ဖြစ်လာလုံလုံဆွေးနွေးပွဲကြီးကျင်းပခဲ့တာရှိပါတယ်။ဘင်္ဂလားဒေ့ရှ်နဲ့လည်းကျွန်တော်တို့နဲ့နိုင်ငံသားမှာ border listen office တွေဖွင့်ဖို့လို့ဒါ MOU လက်မှတ်ရေးထိုးဖို့နောက်ဆုံးဆက်ရောက်နေပါပြီ။ကျွန်တော်ဘက်ကလည်းမူအားဖြင့်သဘောတူထားပြီးပါပြီ။ဟိုနောက်ပြီးတော့ဟိုပေါ့ security dialogue ဆိုတာမျိုးနော်သူတို့နဲ့ဒီလူကြွေးနဲ့ဆွေးနွေးပွဲတွေပြုလုပ်ဖို့ဆိုပြီးတော့ကျွန်တော်တို့ MOU တစ်ခုဒါသဘောတူချက်တစ်ခုလက်မှတ်ရေးထိုးဖို့လည်းကျွန်တော်တို့ညှိနှိုင်းနေတာရှိပါတယ်။ဒီအချိန်မဲ့နေနေမှာဘင်္ဂလားဒေ့ရှ်ရဲ့ပူးပေါင်းဆောင်မှုလည်းမတန်လိုအပ်ပါပဲ
။ဒါပေမဲ့အခုကဒုက္ခတဲ့ကိစ္စနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကစတော်လီပြင်းထန်ပြောနေတဲ့ခါကျတော့တကယ်တမ်းပူးပေါင်းဆောင်မှုအခွင့်အလမ်းတွေရနိုင်ပါမလား
။အဲသူတို့ဘက်ကတချင်လုံးပြောနေပါလေမြန်မာနိုင်ငံနဲ့ဟိုနိုင်ငံချင်းဖြည့်ရှင်းနေကြပါလေ။အဲမြန်မာနိုင်ငံကလည်းနည်းနည်းတုံ့ပြန်နှေးကွေးနေတယ်ဆိုပြီးတော့သူတို့ကဘာတော့ပြောနေပါမဟုတ်ကျွန်တော်တို့အမဟုတ်ပါဘူး။ဒါကျွန်တော်တို့အနေနဲ့ထိတွေ့ဆက်ဆံမှုအသင့်ပါလို့ပြောထားပါလေ။ဒါသူတို့ကတော့ဒီဘက်မှာဒီဒုက္ခတွေပြတ်တယ်ပတ်သက်ပြီးတော့ဒီဘက်မှာယက်တီကျပြင်းထန်တယ်လေယက်တီနေတာတော့ကျွန်တော်တို့တွေးရှိရပါတယ်အဲ့တော့တဏ္ဍာမဆက်ဆံရေးမှာနိုင်ငံချင်းကျွန်တော်တို့ထိတွေ့ပြီးတော့အဲ့ဒါကိုလည်းဘင်္ဂလားဒေ့ရှ်ကိုလည်းကျွန်တော်တို့မှာနိုင်ငံရေးဝန်ကြီးဌာနအချင်းချင်းမှာလည်းနိုင်ငံဟိုပေါ့ Foreign Office Consultation Mechanism ရှိပါတယ်နိုင်ငံရေးဝန်ကြီးဆွေးနွေးတဲ့Mechanism ရှိတယ်အဲ့ဒီမှာလည်းဆွေးနွေးဖို့
အဲ့တော့သူတို့ဘက်ကပြောနေတဲ့ဒုက္ခတွေ၄သိန်းကျော်လောက်သူတို့နိုင်ငံထဲဝင်လာတယ်ဒီလူတွေကိုပြန်လက်ခံပါဆိုပြီးပြောနေရတဲ့ပတ်သက်လို့
ဟုတ်အဲ့ဒါကလေကျွန်တော်တို့အနေနဲ့ဒါဟို1993-94လောက်မှာကျွန်တော်တို့နိုင်ငံညှိနှိုင်းပြီးတော့ပေါ့နော်ဟိုဘလူးစတန်ဒုံးနေနဲ့တတ်မှတ်ဟို criteria တွေတတ်မှတ်ပြီးတော့ကျွန်တော်တို့ပြန်လည်လက်ခံခဲ့တာတွေရှိပါတယ်အခုကျွန်တော်တို့အနေနဲ့ကတော့နိုင်ငံကတော့သူကိုယ်နိုင်ငံသားဖြစ်တယ်ဆိုရင်ဟိုကျွန်တော်တို့ကလက်ခံမဲ့တာဝန်ရှိတယ်ဒါပေမဲ့ဒီနေရာမှာကျွန်တော်နိုင်ငံသားလို့တော့မပြောပါဘူးအဲ့ဒီရောက်နေတဲ့လူတွေဒီသူတို့နိုင်ငံသားဖြစ်ရင်ဖြစ်စေနောက်ပြီးတော့မြန်မာနိုင်ငံမှာ resident ပေါ့နေထိုင်အကာလရှိပြားရှိတာနေထိုင်တာဖြစ်စေကျွန်တော်တို့အနေနဲ့ပထမဆုံးစစ်ဆေးရပါမယ် verification process လုပ်ရမယ်အဲ့လိုတစ်ဖက်စစ်ဆေးပြီးတော့မြန်မာဒီဘက်မှာရွာတွေမှာနေသွားတာသိကြတယ်ထောက်ထားလေးရှိတယ်နောက်ပြီးတော့ဒီနိုင်ငံသားဖြစ်တဲ့တချို့လည်းနိုင်ငံသားဖြစ်ကောင်းလည်းဖြစ်မှာပေါ့လေအဲ့လိုမျိုးထောက်ထားတွေခိုင်းလို့မယ်ဆိုရင်ဒါကျွန်တော်တို့အနေနဲ့ပြန်လဲလက်ခံမှုတွေကျွန်တော်တို့စစ်ဆေးဆောင်ရွက်သွားမှာဖြစ်ပါတယ်အဲ့တော့ဘင်္ဂလားဒေ့ရှ်မှာတော့သူတို့ဘက်က data တွေကတော့အမှန်တမ်းကိုများပါတယ်မြန်မာနိုင်ငံသားတွေအရင်က၄သိန်းရှိတယ်ခုနောက်ပိုင်းဝင်လာ၄သိန်း၈သိန်းလောက်တော့ရှိတယ်ဆိုပြီးတော့သူတို့ပတ်သက်တဲ့ data တွေကတော့ကျွန်တော်တို့သူတို့ဟိုခံမှန်းပြီးပြောရဲဖြစ်ပါတယ်သူတို့ကတော့မြန်မာ citizen လို့သုံးနေတယ်အမှန်အဲ့ဒါတွေကဘာမှအတိမပြုရသေးပဲနဲ့သူတို့ကသူတို့ပြောနေတဲ့ data တွေဖြစ်ပါတယ်ကျွန်တော်နဲ့သူက1992ခုနှစ်ကမြန်မာဘင်္ဂလားဒေ့ရှ်အဲ့ပြန်လဲတင်ပို့ရေးစီစဉ်ရစစ်စစ်ပြီးပြန်လာကျွန်တော်တို့စည်ရင်ရဆိုရင်ဟိုကျွန်တော်တိရပြန်2000ကျော်လောက်ပဲရှိတယ်အဲ့ပြန်လဲလက်မခံရတယ်သူတို့ကလည်းပြန်ရင်လို့ဆိုပြီးအဲ့လိုဖြစ်နေတာပေါ့အဲ့လိုကျွန်တော်တို့ဘက်ကတော့ပထမဆုံးတော့ဟိုပေါ့ verification နိုင်ငံသားဟုတ်မဟုတ်ကျွန်တော်ရှိမှနေရလို့ဟုတ်မဟုတ်စီစဉ်မှုလို့စတင်ပြုလုပ်ဖို့စဉ်းစားရှိတယ်ဆိုတော့ကျွန်တော်ပြောလို့ပါတ
ယ်ဟုတ်ကဲ့ကျွန်တော်နောက်ဆုံးချက်ပေးချင်ပါတယ် Coffee Annan Commission ရဲ့ဟိုအကြံပြုချက်တွေပေါ့ဒါအကောင့်ထဲဖို့ဖို့အတွက်ဝန်ကြီးဌာနအလိုက်ဒီဇိုင်းတွေဆွေးနွေးပြီးလို့ကျွန်တော်သိရပါတယ်နိုင်ငံကြေးဝန်ကြီးဌာနအနေနဲ့ကောဒီ Coffee Annan အကြံပြုချက်တွေနဲ့ပတ်သက်လို့ဘယ်လိုပြင်ဆင်ထားရရှိပါလဲ
အော်နိုင်ငံကြီးဝန်ကြီးဌာနကတော့ကျွန်တော်တို့အထက်ကကျွန်တော်လေ့လာထားတော့ဒီအိန္ဒိယနိုင်ငံဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထိတွေ့ဆက်ဆံရေးဆိုတာအဲ့ဒီပိုင်းပါပါတယ
်
ဒါဒီကိစ္စဒီ border မှာဖြစ်နေတဲ့ကိစ္စအတွက်ဖြစ်တဲ့အတွက် border ဆိုတာကတော့ခုဘက်ကလူလည်းသွားရှိသူဘက်ကလူလာလည်းရှိတယ်အဲ့တော့ဒါတွေကဟိုဟောပေါ့ရောထွေးနေရလည်းရှိပါတယ်အဲ့တော့ counter ခေါ်တဲ့အနေနဲ့ပဲကျွန်တော်ပထမဆုံးဒီနေ့ညနေမှာဘင်္ဂလားဒေ့ရှ်နိုင်ငံကြီးဝန်ကြီးရဲ့ကျွန်တော်တို့ဟို NSA တောင်းထွင်ရဲ့ကျွန်တော်ရဲ့သူတို့နဲ့စတင်တွေ့ဆုံမှုရှိပါတယ်အဲဒါဆိုရင်ဘင်္ဂလားဒေ့ရှ်နဲ့ဆက်ဆံရေးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့စတင်ဆောင်မယ့်အပိုင်းကိုဒေါက်တာကိုဖီအန်နန်အထက်မှာပါပါတယ်နောက်ပြီးတော့အာဆီယံနိုင်ငံတွေနဲ့ FTT ပူးပေါင်းဆောင်ဖို့အဲ့ဒါတွေလည်းကျွန်တော်တို့အာဆီယံနဲ့ကတော့ကျွန်တော်တို့ဒီဇိုင်းဆန္ဒထားရဲ့အကူအညီပိုင်းမှာအကူအညီပေးပိုင်းမှာအာဆီယံနဲ့ကနေပြီးတော့အကူအညီပေးဖို့ဖိတ်ခေါ်ထားတာရှိပါတယ်သူလည်းဘယ်လိုနည်းနဲ့ဖွဲ့လိုက်ဖြစ်စေတနည်းနည်းနဲ့ ိုင်ဝန်ကူညီပူးပေါင်းဆောင်ရွက်ကြဖို့ကျွန်တော်တို့လည်းဟိုစနေနေ့မှာကျွန်တော်တို့ COE ဆွေးနွေးဖို့ရှိ
တယ်။ဆိုတော့နောက်ဆုံးတစ်ချက်လေးတစ်ချက်မေးချင်တာ။အခုနိုင်ငံတကာဘက်ကအာဆီယံဖြစ်စီနောက်တခြားအိနီးချင်းတွေဖြစ်စီအမေရိကန်ဖြစ်စီအကူအညီပြည်တွင်းပေါ့နော်။ပြည်တွင်းမှာရှိတဲ့ဒုက္ခသည်တွေနဲ့ပတ်သက်လို့အကူအညီပေးမယ်ဆိုတဲ့ commitment တွေဘယ်လောက်ထိရှိထားပြီလဲ
။အော်အဲ့ဒါအခုလုံးလုံးစေကျွန်တော်ဒီမလာတင်းရဲ့ဒိမတ်ဆိုရင် 20 million လောက်ဟောဖြစ်တယ်။နောက်ပြီးတော့ကျွန်တော
်ဒါမြန်မာနိုင်ငံတည်းမှာရှိတဲ့တိုင်းသားဒုက္ခသည်
တွေ။သူကတော့ဒီမြန်မာနိုင်ငံဥဆောင်တဲ့ခုနမြန်မာကျွန်တော်ခေါ်တာပေါ့ government led mechanism incorporation with ကျွန်တော် Red Cross movement ပေါ့ညဒီ Red Cross movement နဲ့ဥဆောင်ညှိနှိုင်းပြီးလုပ်တဲ့မြန်မာစိုးရဥဆောင်တဲ့ဒီအကူအညီပေးရန်တရားပေါ့နော်အဲ့ဒီဟာနဲ့ပတ်သက်ပြီးတော့အဲ့ဒါနဲ့ပတ်သက်ပြီးတော့ဟိုပါပေါ့နော်ဒီဟိုကျွန်တော်ဒီထွက်မလာခင်တော့အဲ့ဒဲမတ်တို့ကလန်းထားရှိပါတယ်နော်ဝေးတို့ကလည်းကလန်းထားလိုက်ရှိပါတယ်နောက်ပြီးတော့ဟိုဒီမလာခင်ကဆိုအိန္ဒိယတို့ကလည်းပစ္စည်းတွေ supply လာအလန်းပို့ဖို့သူတို့ပြောနေတာရှိပါတယ်နော်အင်ဒိုနီးရှားကတော့သူကလည်းပံ့ပိုးပေးဖို့ရှိနေပါတယ်အဲ့တော့ဒီဟာတွေဒီကျွန်တော်တို့ပြောရဲနဲ့ဟိုလိုအပ်တဲ့ဟိုပါပေါ့အတိုင်းဝိုင်းအားလုံးအတွက်မခွဲမခြားပဲနဲ့ပြီးဖို့ဆိုတာပါပါတယ်အဲ့တော့အဲ့ဒါလေးကတော့ဟိုဒီကျွန်တော်တို့အစိုးရကိုယ်တိုင်ကလည်းဟိုဘတ်ဂျက်အများကြီးစိုက်ထုတ်ပြီးတော့ပံ့ပိုးထားပါတယ်နောက်ပြီးတော့ဒီမြန်မာနိုင်ငံမှာရှိတဲ့စေတနာရှင်တွေပဲပံ့ပိုးကြတာတွေလည်းအပြည့်လည်းအများကြီးရှိပါတယ်အဲ့ဒါလေးကလည်းပတ်သက်လို့လူမျိုးဝန်ထမ်းကယ်ဆယ်လို့လူမျိုးဝန်ကြီးဌာနမှာသူတို့ငွေစင်းဖွင့်ထားတာရှိပါတယ်အဲ့တော့ဟိုဒီမကနေတဲ့ပတ်သက်ပြီးတော့ ICRC ကိုယ်တိုင်ကလည်းနိုင်ငံတကာမှာဒီဟိုဒီမကတဲ့ဝိုင်းဝန်းကူညီကြဖို့ဆိုပြီးတော့တို့အပီးလို့တော့เนาะဒီရမငွေပံ့ပိုးအတွက်မြေတရားခံရထုတ်ပြန်ပြီးဖြစ်ပါလေအဲ့ဒီမှာလည်းတို့ဒီရမငွေရထားရရှိပါလေခင်ဗျာ
ဟုတ်တ
ယ်လည်းကောင်းတယ်ပေါ့နေပါ
ဟုတ်ကဲ့ဝန်ကြီးကုလို့ဖြည့်ချပြီးတော့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်လည်းကျွန်တော်တို့ရဲ့သဘောထားလေးတွေဟိုပြောကြခွင့်ရရဲ့